တောင်ကိုရီးယားနိုင်ငံမှာသမ္မတအသစ်အဖြစ်ရွေးချယ်တင်မြှောက်ခံလိုက်ရတဲ့ပက်ကီယောဟဲကအောင်တောင်ကိုရီးယားနိုင်ငံရဲ့လုံခြုံရေးနဲ့မြောက်ကိုရီးယားနိုင်ငံဘက်ကချင်းချောက်မှုတွေဟာအရေးပါဆုံးအလေးထားဆောင်ရွက်ရမယ့်ကိစ္စတွေဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။မစ်ပက်ကီယောဟဲဟာသူမကိုရွေးချယ်တင်မြှောက်ခံခဲ့ရပြီးတဲ့နောက်ဘူရူးနီမှာပထမအဆုံးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြောက်ကိုရီးယားနိုင်ငံကမကြခင်ကတာဝေးပစ်ဒုံးပျံပစ်လွှတ်လိုက်တဲ့လုပ်ရဟာတောင်ကိုရီးယားပေါ်ချင်းချောက်မှုအဖြစ်သဘောထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။ရှီယိုဇဲနိုင်ငံရေးသမားတဦးလည်းဖြစ်ဥပဒေပြုလွှတ်တော်အမတ်တဦးလည်းဖြစ်တဲ့မစ်ပက်ကီယောင်ဟဲဟာတောင်ကိုရီးယားနိုင်ငံမှာပထမဆုံးရွေးကောက်တင်မြှောက်ခံရတဲ့အမျိုးသမီးသမတ်တာလည်းဖြစ်ပါတယ်။ပက်ကီယောင်ဟဲဟာတောင်ကိုရီးယားစစ်အာဏာရှင်ဟောင်းပတ်ဂျုံဟီရဲ့သမီးဖြစ်ပြီးတော့အခုကျင်းပတဲ့ရွေးကောက်ပွဲမှာသူမရဲ့အဓိကပြိုင်ပွဲဖြစ်တဲ့မွန်ဂျဲအင်ဟဲ6ရာခိုင်နှုန်းမဲအတာရရှိပြီးတော့အနိုင်ရရှိသွားတာဖြစ်ပါတယ်။မစ်ပက်ကီယောင်ဟဲဟာဒီကနေ့ကြာတာပရင်းနေမှာလောက်ကျန်တက်ဖြတ်ခံခဲ့ရတဲ့သူမရဲ့မိခင်နဲ့ဖခင်တို့ရဲ့အုပ်ကူကိုတွားရောက်ပြီးတော့ဂါရဝပြုခဲ့တယ်လို့သိရပါတယ်။